RCSS အဖွဲ့အနေနဲ့ပေါ့နော်အစိုးရနဲ့အပြစ်ခတ်ရစေးဤသဘောတူစာချုပ်လက်မှတ်ရေးထုတ်ပြီးနောက်ပိုင်းမှာတအောင်းအမျိုးသားတက်မတော် TNN တွေကိုပေါ့နော်အစိုးရနဲ့ပူးပေါင်းပြီးတော့တိုက်ခိုက်မှုတွေပြုလုပ်လာတယ်လို့ဒီနေ့ TNN တွေကကြေညာချက်ထုတ်ပြန်ပါတယ်ဒီဘော်ဘုံမွီးတို့ဘက်ကဗာများတံပြန်ပြောချင်ပါလေရှင်
တဖက်တာဆူဆူချက်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်တတိယတကလည်းမရှိပါဘူးမမှန်ကမှဘူးလို့ပြန်လည်းပြောလို့ပါတယ်အစိုးရကတော့လည်းကျွန်တော်တို့ပြည်သူကိုသိချင်တယ်ဆိုတာမဟုတ်မမှန်ကနဲ့အကြောင်းဒီလောက်ရကိုလည်းကျွန်တော်တို့မလုပ်ရတဲ့အကြောင်းကျွန်တော်တို့ပြန်ပြောကြလို့ပါ
ပြည်ကနေနိုဝင်ဘာလကုန်ပိုင်းကစတင်ပြီးတော့ပေါ့နော်တအောင်းမျိုးသားတက်မတော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့ဂျာတိုက်ပွဲတွေဖြစ်နေတယ်ဆိုတာရောအမှန်ပါလားရှင
်ဟုတ်ပါတယ်ခင်ဗျာမနေ့ညာတိတောင်တိုက်ခိုက်နေတော့မှာပဲတိုက်ပွဲပါအောက်ဆက်တင်ရတယ်ဖြစ်ပေါ်ခဲ့ပါပြီမှန်ခမ်းအခြေစိုက်ကျွန်တော်တို့မတ်ခုနညာတက်တာဖွဲ့ပြီးဘဟုဌာနချုပ်လွယ်ကြလန်းမှာ SCA policy ဆိုင်ရာအနားလေလာတက်ပြီးအပြန်ခီလန်းခုလာမှာ TNL ဒီချုံကိုတိုက်ခိုက်ချင်းခံရပါတယ်အလားတူနောက်ပိုင်းမှာလည်းကျွန်တော်တို့တပ်ဖွဲ့တွေကိုအလံတိုက်ခိုက်နေကြပဲဖြစ်ပါတယ်ဒါကြောင့်မို့တိုက်ပွဲဖြစ်ရခြင်းမဖြစ်ပါတယ
်တောင်မြို့သားလွမြောက်ရေးအဖွဲ့နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့ဟာအရင်တော့ရောတိုက်ပွဲတွေဖြစ်လေဖြစ်ထားရှိလားရှင်အခုဘာကြောင့်များဖြစ်လာတာလဲရှင
်တခါမှမဖြစ်ဘူးပါဘူးခင်ဗျာအရင်တော့ဆိုလည်းကျွန်တော်တို့မဟာမိတ်လိုပုံမျိုးနဲ့ပဲစစ်ဆင်ရေးတွေရှိပါတယ်အခုကြမှတ်တာကျွန်တော်တို့ကိုရန်သူဆိုပြီးတော့စီးရဲနဲ့တိုက်ခိုက်လာတာကိုလည်းကျွန်တော်တို့အံ့ဩပါတယ်ဒီလောက်ရကိုလည်းကျွန်တော်တို့ကန့်ကွက်ပါတယ်
ရှမ်းပြည်နယ်အတွင်းကတအောင်းမျိုးသားတပ်ဖွဲ့ပေါ့နော်တဆွဲထားတဲ့ဒီကြောင်မဲနမ်ဆန်နမ်တူနဲ့နန်ခမ်းမျိုးတွေမှာအရင်ကဒီ RCS တပ်တွေမရှိခဲ့ပေမဲ့ပြီးခဲ့တဲ့လကုံမာယာစတင်ပြီးတော့ပေါ့နော်ဒီနယ်မြေတွေကို RCS အဖွဲ့တွေဝင်ရောက်လာတယ်လို့သိရပါတယ်ဒါရောဟုတ်ပါသလားရှင်
ဒါလည်းမကမှုမရှိပါဘူးခင်ဗျာ TNLA လက်နက်ပြမတိုင်ခင်ကတည်းက2000ခုနှစ်တော်လောက်ပိုင်းမှာကျွန်တော်တို့နမ်ခမ်းမျိုးနယ်မှာအခြေစိုက်ပြတာဖြစ်ပါတယ်နမ်ခမ်းမျိုးနယ်ဆိုတာလည်း TNLA ရဲ့ကိုပိုင်ဦးချခွင်းရတဲ့ဒါလည်းမဟုတ်တယ်လို့ TNLA ရဲ့မျိုးနယ်လည်းမဟုတ်ပါဘူးတို့ပြောနိုင်ပါတယ်ခင်ဗျာအကြမ်းမို့သူတို့နယ်မြေကိုကျွန်တော်တို့ထိတော်ဖို့တွားတာမဟုတ်ပါဘူးကိုထာနေကိုပြန်လာပဲဖြစ်ပါတယ်နမ်ခမ်းမြို့နယ်မှာကျွန်တော်တို့တစ်ခါရစဲရေလုတဲ့အချိန်မှာလဲအစိုးရထံကိုကျွန်တော်တို့တပ်တွေရှိကြောင်းအကြောင်းကြားပါတယ်အဲနောက်ပိုင်းမှာလဲဒီနောင်မတာဆိုတဲ့နမ်ခမ်းမြို့နယ်မှာအစိုးရဝင်ရောက်တိုက်ခိုက်မှုကြောင့်ကျွန်တော်တို့စခန်းပြစ်ပြဲသွားဒီကြောက်ကြပုံနဲ့မဲကျွန်တော်တို့လှူရှားနေကြတာပါအစိုးရနဲ့ကျွန်တော်တို့ပူးတွဲပြီးတော့တိုက်ခိုက်တယ်ဆီဆင်းရေးလုပ်တယ်ဆိုတာမှန်ကန်တဲ့စွတ်စွတ်ချက်မဟုတ်ပါဘူးလို့ပြောနေပြီးတော့ခြေပပြောကြလိုပါပဲ။နမ်ခမ်းမျိုးနဲ့တိမကျွန်တော်တို့အမြဲတမ်းရှိနေပါပဲ။ဒါစခန်းတီထောင်ခွင့်မရတာပဲဖြစ်ပါတယ်။ယောက်ျားပုံနဲ့အမြဲတမ်းလှူရှားနေပါပဲ။ဒါတွေအားလုံးပြည်သူထူးပြီးပါတယ်။အစိုးရတက်တယ်လည်းပြီးပါတယ်။ဒီကျွန်တော်တို့အမတ်ခွန်တော်ရဲ့စစ်တပ်သားတွေကလည်းဒီနမ်ခမ်းမျိုးနဲ့လူထုတွေနဲ့ဖွဲ့စည်းထားတာပဲဖြစ်ပါတယ်။
နဖက်တိုက်ပွဲတွေကပြင်းထန်လားရှင်ထိခိုက်ဒဏ်ရာမှုတွေကရောဘယ်လိုများရှိပါလဲရှင
်တိုက်ပွဲကတော့သူတို့ကမတိုက်ရင်တိုက်ပွဲမဖြစ်ပါဘူးသူတို့ကိုတွားတိုက်ဖို့ကျွန်တော်တို့မှညင်ကြချက်မရှိပါဘူးတိုင်ရင်ဒါလက်နဲ့ကင်ဒေါ်လာရေးတပ်ဖွဲ့ရအောင်ကျွန်တော်တို့ကဘဝတူဒေါ်လာရေးတမအချင်းချင်းလိုပဲကျွန်တော်တို့မြန်မာလည်းတပေါ်ထားပါတယ်တိုက်ပွဲကတော့ဖြည်းဖြည်းချင်းချင်းဖြစ်ပွားခဲ့ပါပြီဖြည်းရတဲ့အပေါ်မှာလည်းကျွန်တော်တို့တနိုင်တလောက်ထိတ်တိတ်ပါတယ်ဆပိုက်ချင်းမလုပ်ပါဘူးသူတို့တစခန့်နဲ့သူတို့ရှိရနေရာတွေကျွန်တော်တို့ဝင်တိုက်တာမရှိသေးပါဘူးခင်ဗျသူတို့မတိုက်ဘူးဆိုရင်တော့ပြင်ထန်မှုမရှိလို့နေပါဘူးလို့ပြန်လည်းပြောကြလိုပါတယ်ကျွန်တော်တို့ကိုခြုံခိုပြီးတိုက်ခိုက်တာကိုကျွန်တော်တို့အငိုင်းမိတာပေါ့ကျွန်တော်တို့ကသူတို့ကိုရန်သူလို့မထင်မှတ်ပါဘူးမထင်တဲ့အတွက်ကြောင့်အငိုင်းဝင်တိုက်တဲ့အတွက်ကျွန်တော်တို့တပ်သားတွေကြားဆုံးပါတယ်တိုင်းရပါတယ်ခင်ဗျ
တိုက်ပွဲကြောင့်ပေါ့နော်ဒေသခံတွေကိုရောဘယ်လိုထိခိုက်မှုတွေများရှိနေပါလဲရှင
်ဒီလိုလူထုတန်ကြားချက်အရတော့သူတို့ပစ္စည်းတွေဆုံးရှုံးရတယ်သူတို့မွေးမြူထားတဲ့အသားစားတတဝါတွေကိုလည်း TNL ရေဒီကပစ်ခတ်ပြီးစားကြတယ်လို့ပြောပါတယ်သူတို့လည်းကြီးလန့်စားပြီးတော့တချို့ဆုံးရွာမှာမနေရဲကြတော့ပါဘူးလို့ကျွန်တော်တို့ကိုတတင်းနဲ့ပေးထားတာတွေရှိပါတယ်ခင်ဗျအဲဒီရွာတော့ဟိုပိုင်းလို့ဖြစ်ပါတယ်ခင်ဗျမွေးဝီးညွှန်ယူဝီးနေမှာဟုတ်
ဘုံမူရိုအနေနဲ့ဒီတိုက်ပွဲတွေပေါ့နော်ဆက်မဖြစ်ဖို့အတွက်နှစ်ဖက်ညှိနှိုင်းဆွေးနွေးသွားဖို့များရှိမလားရှင
်အမှန်တော့ကျွန်တော်တို့နားလည်တာကတော့ တိုင်းနာချက်ချင်းတက်ခိုက်ကြတာမကောင်းပါဘူးလို့ကျွန်တော်တို့ခံယူပါတယ်တိုက်ပွဲမဖြစ်အောင်လဲကျွန်တော်တို့က NCA ကိုလက်ခံပြီးတော့လက်မှတ်ထိုးတာပဲဖြစ်တယ်တိုင်းနာချက်ချင်းမပြောနဲ့အစိုးရတပ်ကောင်မှကျွန်တော်တို့ဒီရေးအရာနဲ့တိုက်တာခိုက်တာမလုပ်ချင်တော့လို့ဒီခိုက်ရသေးရေးကိုလက်မှတ်ထိုးတာပဲဖြစ်တယ်ဒီသဘောတရားအပေါ်မှာချက်ခံပြီးတော့ဖြစ်ပျက်တဲ့ပြဿနာတွေအားလုံးကိုတွေ့ဆုံဆွေးနွေးညှိနှိုင်းပြီးအဖြေရှာတာအကောင်းဆုံးဖြစ်ပါတယ်ဆိုတာကိုကျွန်တော်တို့နားလည်ပြီးတော့ဒီကိစ္စကိုဖြေရှင်းဖို့လည်းကျွန်တော်ထိပ်ပိုင်းခေါင်းဆောင်နေစဉ်းစားနေပါတယ်ကျွန်တော်တို့ရဲ့အနည်းပါလေအစီအစဉ်ဖြစ်တဲ့ဒီလက်ကုံပိုင်းလောက်မှာဒီကိစ္စကိုထပ်တင်းဆွေးနွေးသွားမှာဖြစ်ပါတယ်လို့ကျွန်တော်သိရပါတယ်ခင်ဗျာ
အခုလို့ဖြေကြားပေးတဲ့အတွက်ဘုံမွေးဆိုင်လောက် RFA ကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင်ဗျာ